မာနေဆက်ကရင်ပြည်နယ်မြဝတီမြို့ခရိုင်ရဲတပ်ဖွဲ့မူယုံနဲ့ရင်းနှင်းရဲတပ်ဖွဲ့ယုံအနီးမှာဇွန်လ9ရက်နေ့ညကပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီသတင်းကိုကျွန်မမအေးမှာတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်ဆက်မဲဆောက်မြို့ရဲ့တဖက်ချမ်းကရင်ပြည်နယ်မြဝတီမြို့မှာဇွန်လ9ရက်နေ့ညကပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ရပ်ထားတဲ့ရင်တချို့နဲ့လမ်းပေါ်မှာတောလာနေတဲ့စက္ကားတစီပေါက်ကွဲစားတချို့ထိမှန်ခဲ့ကြောင်းကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ
်။မနေ့ကည8:50လောက်ပေါ့။ကျန်းအဲ့မတိုင်မီလည်းမိုးရွာလည်းအချိန်လည်းမိုးရွာပြီးတော့ဆက်ရွာမိုးရွာနေအချိန်နဲ့ဒီနေ့ဒီနေ့ရုံးရှိပါသူတို့အရေးကြီးကိုထိန်းနေတာလည်းသုံးမိတ်ဆက်ကြတူနေတော့ပိတ်ကြတာလည်းရှိတယ်။အဲသုံးမိတ်ဆက်ကပေါက်ကျန်နေပေါက်ကွဲမှုဖြစ်တာပေါ့ခင်ဗျ။အရက်ရက်ထားတာမှဖမ်းထားတာပေါ်မှာသူတို့ရေးကြီးထားတော့လေ။သူပုံမှန်ရက်ထားတဲ့ခါပေါ့သုံးမိတ်အဲ့ကြရရထားတာမှနောက်ဒီတိကျတာပေါ့တော်တော်ကြက်လို့ဟောင်းအဲ့ဒါလည်းကြက်ထားတာကြက်တော့3မိန်းစက်ကဲရဲ့ဟိုစက်ကဲမောင်းမအောက်ဖြစ်တဲ့နားလောက်ပေါ့အဲ့လောက်ပါနဲ့ဥရောပေါက်ကွဲမှုဖြစ်တာပေါ့ဒီအဲ့ဒီအောက်တဲ့မှာဒီဘယ်လိုမိုင်းတစ်ခုကွဲတာပေါ့မှာဒါပေမဲ့လမ်းရဲ့တစ်ဖက်ချမ်းကတော့တဲ့ဒီဆပ်ကားဒီလိုစံနာကားကိုတော့မှန်တာကားပေါ်မှာတော့ကြက်တော့တဘာပါလာတာပေါ့ဝက်ဆက်ချစ်တဲ့ဒီလုံးကစံနာကားတစ်ခုရှက်ဖြစ်ပါတော့
ညဝတီမြို့မှာဂျွန်လ9ရက်နေ့ညကပေါက်ကွဲမှုဖြစ်ပွားတဲ့နေရာဟာမြို့လေကောင်အချက်ချာကြတဲ့နေရာဖြစ်ပြီးအဲ့ဒီတဝိုက်မှာအစိုးရဌာနဆိုင်ရာယုံနေရှိနေတဲ့နေရာပါမကြသေးခင်ရက်ကပဲကော့ကရိတ်မြို့မှာလည်းပေါက်ကွဲမှုတွေဖြစ်ပွားခဲ့ကြောင်းလူတွေထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းကိုလည်းဆက်ပြောပြပါတယ
်ဟို TVC ယုံရှိရဲ့နော်အဲ့ဒီယုံရဲ့အဝမှာကျတော့ယုံနေကြီးပဲလမ်းမင်းလမ်းပေါ်မှာလမ်းတွေကဲဒဏ်ရာမှာဒီလဝကနဲ့ကာဆန်ရှိတယ
်ဟုတ်ပါပြီ
အဲဒီကပေါက်ကွဲမှုဖြစ်တဲ့တမ်းမှာအဲခရင်ရဲနဲ့ရဲစခန်းကိုပုံရှိတာပေါ့။ခရင်ရဲတခွဲနဲ့ရှင်တိန်မှမှရင်းနှီးကြတာပေါ့။အဲဒီလမ်းစုံကကာကန်နဲ့လောက်ကကြားဒီလိုဆိုရင်ခရင်ရဲတခွဲလုံးနဲ့အဲရင်းနှီးရင်းကြားပြောင်းဖြစ်တာ
။ဟုတ်ကဲ့။
ဒီကဲတုံးရဖြစ်မှာလား
။ဟုတ်ကဲ့
။ကိုကိတ်မှာလည်းဖြစ်တယ
်။ဟုတ်ကဲ့။
ဒါတော့သူကတော့ဒီတယ်လီဖုန်းဆိုင်ရှိလို့ပြောတယ်။ဒါမဲ့လည်းအဲ့ဒီဆိုင်နဲ့ဉာဏ်ကြည့်လိုက်ပါလား yes ခံမှလို့ပါလေသူ300လောက်ထိရမှာဟုတ်သူလည်းမစိုးရင်ဒါမှသူကလည်းထိခိုက်မှုရှိတာပေါ့
ဒီပြည့်ရက်နဲ့ပတ်သက်လို့တော့ဘသူပဲဝါရီရဲ့လက်ချက်ဆိုတာကိုမသိရသေးတယ်လို့ဒီလိုပောက်ကွဲမှုဖြစ်အောင်လုပ်ခဲ့သူကိုလည်းဖမ်းမမိသေးဘူးလို့လည်းဆိုပါတယ်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြောက်ရီမြို့မှာတော့မြမတက်မရောနေကြောက်တောက်တက်တဲ့အပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလည်းရှိနေတာပါမြောက်ရီမြို့ဟာမကြခဏပောက်ကွဲမှုတွေဖြစ်တတ်ပြီးတနက်နဲ့ပြစ်ခတ်မှုတွေလည်းရှိနေတဲ့နယ်စပ်မြို့ဖြစ်ပါတယ်လက်ရှိအဖြစ်တော့မြောက်ရီမြို့မှာလုံခြုံရေးအထူးတင်းကျပ်ထားပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ